မြန်မာဆိုရအနေနဲ့သတင်းသမားတွေပေါ်ဥပဒေမဲ့ဖမ်းဆီးအရေးယူနေတာတွေကိုချက်ချင်းရပ်တန့်ပြီးသတင်းလွတ်လပ်ခွင့်ကိုမြင့်တင်ဆောင်ရွက်မဲ့မီဒီယာဥပဒေမျိုးသေးကြအာမခံဖို့လူခွင့်ရေးစောင့်ကြည့်အဖွဲ့ HRW ကတောင်းဆိုလိုက်ပါတယ်။မေလ3ရက်နေ့မှာကြာရောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့မှာအခုလိုမျိုးတောင်းဆိုလိုက်တာလည်းဖြစ်ပါတယ်။သတင်းသမားတွေပေါ်ဖမ်းဆီးတာတွေချိန်ချောက်တာတွေလုပ်ခဲ့တာကြောင့်မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်တွေတိုးမြင့်ပေးလိုက်တာနဲ့ပတ်သက်ပြီးနိုင်ငံတကာကချီးကျူးနေတာတွေလည်းရပ်တန့်သွားခဲ့ရတယ်လို့ HRW အဖွဲ့ရဲ့အာရှရေးရာညင်ကြားရေးမှူး Phil Robertson ကပြောပါတယ်။အခုလိုစိုးရိမ်စရာကောင်းတဲ့လုပ်ရည်တွေကြောင့်သတင်းလွတ်လပ်ခွင့်နဲ့ပတ်သက်ပြီးမြန်မာအစိုးရရဲ့လှုံ့ဆော်ချက်တွေအပေါ်မှာလည်းစိုးရိမ်စရာတွေဖြစ်လာရတယ်လို့သူကပြောပါတယ်။ဒါပြင်မြန်မာအစိုးရအနေနဲ့သတင်းတောက်တွေအပေါ်ဖမ်းဆီးနှိပ်စက်တာတွေကိုဆုံးသက်ပြီးအခုလက်ရှိဖမ်းဆီးထားတဲ့သတင်းတောက်တွေကိုအမြန်ဆုံးပြန်လွှတ်ပေးဖို့ FIDH နိုင်ငံတကာလူ့ခွင့်ရေးအဖွဲ့နဲ့မြန်မာနိုင်ငံဆိုင်ရာ All ASEAN ကွန်ရက်ကလည်းတောင်းဆိုလိုက်ပါတယ်။2023ဒီဇင်ဘာလကစပြီးမြန်မာအစိုးရဟာသတင်းတောက်အတော်များများကိုရာဇဝတ်မှုအတည်ပြုမှုစတာတွေအပါအဝင်စွဲချက်တွေအတော်များများနဲ့ဖမ်းဆီးအရေးယူခဲ့ပါတယ်။အဲ့လိုဖမ်းဆီးခံရတဲ့အထက်မှာ Daily 11သတင်းတောက်မခိုင် TV သတင်းတောက်ကိုဇော်ဖေမြစည်းမသတင်းတောက်ကိုရီခဲနဲ့ Unity Channel ကအမှုဆောင်ရာရှိချုပ်အပါအဝင်သတင်းတောက်၄ဦးလည်းပါဝင်ပါတယ်ဗျာ။